နည်းပညာဆိုင်ရာဝေါ်ဟာရတွေကိုပညာရှင်တွေတမကပြည်သူတွေလည်းနားလည်ဖို့အတွက်မြမမှုပြူရေးညွန်ကြားပြောဆိုနေတဲ့မြမခေါင်းဆောင်တွေရဲ့အတန်းတွေကိုနားထောင်နေမိပါတယ်။တကယ်တော့ခုလိုညွန်ကြားချက်မျိုးတွေကိုမြမဆိုရှယ်လက်လမ်းစဉ်ပါတီခေတ်ကလေးကကြားခဲ့ပူပါတယ်။ဒါကြောင့်လည်းအဲ့လိုညွန်ကြားချက်တွေဟာအငိမ့်စဉ်ပေါ်မှာလူရှင်တော်တွေရဲ့ပြက်လုံးတာဖြစ်သွားခဲ့ပါတယ်။လူရှင်တော်တယောက်ကမော်တော်ကားကိုမြမဝေါ်ဟာရနဲ့ဗမာမှုပြူစမ်းပါလို့ဆိုတော့နောက်ထပ်လူရှင်တော်တယောက်ကကားလမ်းမပေါ်သို့မောင်းနေနိုင်သည့်လေးဗိန်းတက်ဆင်ထားသောယင်းဆိုပြီးဟာပါထုတ်ကြပါတယ်။တခါတလေမှာရှေလျားထွေပြလာတဲ့မြမမှုပြူတာထက်လူရင်းတူရှင်အလုတ်လုံနိုင်တဲ့မူရင်းစကလုံးတွေကပို့ပြီးထိရောက်ပါတယ်။ဒီတစ်ပတ်မှာတော့ကျွန်တော်တို့ရင်ဆိုင်နေရတဲ့ဤပညာခေတ်ကြီးမှာမြန်မာနိုင်ငံကဘယ်လိုလိုက်ပါမလဲ။ကျွန်တော်တို့ဘာတွေပြင်ဆင်တင်ပါသလဲဆွေးနွေးကြည့်ကြရအောင်ပါ။ကြာသေးခင်ဂျပန်အတွင်းက HSBC Bank လို့လူသိများတဲ့ဟောင်ကောင်ရှန်ဟိုင်းဘဏ်ကြီးဟာအများရတာနဲ့လို့ဆိုပြီးအလုပ်သမား 3,500 ကျော်ကိုအလုပ်ထုတ်ပစ်ဖို့စုံဖြတ်ခဲ့ပါတယ်။အဓိကကတော့ဤပညာလေးတိုးတက်လာတဲ့အတွက်ကြောင့်လည်းဖြစ်ပါတယ်။ online ဝန်ဆောင်မှုလုပ်ငန်းတွေတိုးတက်လာတာနဲ့တူလူတွေဟာဘဏ်အကောင့်ဖွင့်ရမှဖြစ်ဖြစ်ကုမ္ပဏီထောင်ရမှဖြစ်ဖြစ်ဥပဒေအကျိုးဆောင်တွေစီသွားနေစရာမလိုတော့ပါဘူး။ online မှာဖောင်ဖြည့်ပြီးတခါလေလှုပ်လို့ရပါတယ်။ဒါကြောင့်လဲစီးပွားရေးလုပ်ငန်းရှင်တွေဟာ digital လုံးနည်းလုပ်ကံတွေအသင်ပြောင်းလာတဲ့အမျှလူငင်းရလို့ short ချပါတယ်။ကျန်တဲ့ကိုင်ကြီးမဲ့လူတွေကောင်းစဉ်တွေကိုပို့ပြီးအသုံးပြုလာခဲ့ပါတယ်။ Digital War ဟာလူတိုင်းနဲ့အသားမကျသေးခင်မှာပဲလူအဖွဲ့အစည်းကိုပြောင်းလဲသွားပါပြီ။ဒီလိုအဖြစ်အပျက်တွေကိုအမေရိကန်ပြည်ထောင်စုစီရွှေပြောင်းအခြေချတဲ့ဒုက္ခတွေတွေမှာလည်းတွေ့နေရပါတယ်။တခြားနိုင်ငံကရွှေပြောင်းတဲ့လူငယ်တွေဟာအလုပ်ထဲမှာလုပ်ငန်းဝင်ဆိုင်ရာဝေါ်ဟာရတွေကိုတိတ်ပြီးမသိကြပါဘူး။ဒါပေမဲ့ဆက်တွေကိုလုံရင်ကရင်နဲ့အသုံးအနှုန်းတွေနဲ့ရင်ပါလာကြတယ်။ဆိုလိုချင်တာကဝေါ်ဟာရတွေကိုကိုယ့်ရဲ့ဘာသာဖြစ်အသွင်ပြောင်းဖို့အရင်ကြိုးစားတာထက်ဆက်တွေနဲ့တိုက်ရိုက်ရင်ပါလာအောင်လုပ်ပြီးမူရင်းအသုံးလုံးနဲ့ပဲအလုပ်ဖြစ်အောင်လုပ်တဲ့နေ့ကခက်ကိုပို့ပြီးအမိလိုက်နိုင်ပါတယ်။တကယ်တော့ဤပညာတွေကလူတွေကိုမိကုန်ထုတ်စင်ခေါ်လာပါတယ်။နောက်ဆုံးတီထွန်လိုက်တဲ့ဆက်ရုပ်ကလေးကြောင့်လေ့လာကြည့်ပါ။တကမာလုံးကစစ်တူပီးချန်ပီယံတွေရဲ့လှုပ်ရှားမှုပေါင်းတန်း300ကိုအလုပ်ရပါတယ်။စစ်တူပီးကစားနီးမှာဆက်ရုပ်ကလူကိုအနိုင်ရရှိသွားပါပြီ။ဒီကိစ္စကပြဿနာကြီးကျယ်ရှိလာပါတယ်။စစ်ပီးမှာနိုင်တဲ့လူမျိုးစစ်ပွဲတွေ store share ဈေးကွက်စီးပွားရေးပြန်ဆိုင်မှုတွေပါသူတို့ကပို့ပြီးချေတက်လာပြီဆိုရင်လူသားအလုပ်သမားတွေအတွက်စ조사အထောက်မှုတွေလုပ်ငန်းဝင်ပြန်ဆိုင်မှုတွေကအရင်ကထက်ပိုပြီးတက်ခဲလာပါလိမ့်မယ်။ Amazon Corporation ကိုတိုင်ထုတ်လုပ်အသုံးပြုတဲ့ robot ဆိုင်တွေကလည်းတတိပေးနေပါလေ။လူကျင်တဲ့ပစ္စည်းတွေကိုရှာပေးတဲ့ဆိုင်ယူလေးတွေကအလုံးမဲ့မြန်ဆန်တိကျကြပါတယ်။ဥပမာစာအုပ်ဆိုင်ကနေမှာပြီးဝယ်ယူတဲ့စာအုပ်တွေကိုစူးစီးတင်ပို့ဖို့လုပ်တဲ့အခါနိုင်ငံရေးစာအုပ်ပဲဖြစ်ဖြစ်ချက်ပြုတ်နည်းစာအုပ်ပဲဖြစ်ဖြစ်ဆိုင်ယူကလေးကအဲ့ဒီစာအုပ်တွေဘယ်နေရာမှာရှိတယ်ဆိုတာကိုအသေးစိတ်သိနေပါလေ။ကုန်တိုင်းနဲ့နိုင်ငံသားယင်းညှုံ့နှံမှုတွေကလည်းစဉ်းစားပြဖြစ်လာပါတယ်။တရင်ကလို့ချီလေးပါလို့ခေါ်တဲ့လောက်အားဈေးပေါမှုဟာဒီကနေ့မှာတကယ်ရောအသုံးဝင်ပါသေးရဲ့လား။လူသားလူသမားတွေတုံးရင်တနေ့လောက်အားကဘာညာဆိုပြီးဆန္ဒပြကြအောင်မယ်။အလူသမားဈေးပေါတဲ့နိုင်ငံတွေမှာယင်းညှုံ့နှံမှုမလုပ်တော့ပဲ robot တွေတုံးပြီးကိုယ်နိုင်ငံကိုယ်ပြည်တွင်းမှာပဲထုတ်လုပ်ရင်အလူသမားဆန္ဒပြပွဲတွေအတွက်ပူးစရာမလိုသလိုလူခွင့်ရေးချုပ်ဖောက်မှုတွေနိုင်ငံရေးပြဿနာတွေကိုလည်းစဉ်းစားနေစရာမလိုတော့ပါဘူး။ဒါကြောင့်လဲဖက်နှက်ထုတ်လုပ်ရေးအထက်ကျုပ်ဆက်ယုံကစလို့ကားထုတ်လုပ်ရေးစေဝါထုတ်လုပ်ရေးလုပ်ငန်းအထိဒီသဘောထားစတင်ရောက်ရှိလို့လာပါပြီ။ Nike လို့ကုမ္ပဏီကစအမေရိကန်မှာဆက်ယုံပြန်ထောင်နေပါပြီ။ Artificial Intelligence လို့ဆိုတဲ့အသိဉာဏ်ရည်တုအစ်စ်မြင့်လာတာနဲ့အမျှဖွံ့ဖြိုးဆဲနိုင်ငံလူစီကအလုပ်သမားဈေးကွက်ဟာ1980-1990ကာလတုန်းကလို့မဟုတ်တော့ပါဘူး။ Leverage Sea Wise Line တွေအားကောင်းခဲ့တဲ့အာရှမှာခက်ကောင်းတော့ကအာရှကြားနိုင်ငံအဖြစ်ဖွံ့ဖြိုးတိုးတက်တဲ့ဟောင်ကောင်စင်ကာပူတောင်ကိုရီးယားထိုင်ဝမ်တို့လိုအခွင့်အရေးရဖို့တိတ်မသိကြတော့ပါဘူးဒီလိုခြေနေတွေနဲ့ရုပ်ထွက်နိုင်ဖို့အကောင်းဆုံးကတော့ဤပညာတွေကိုအမိလိုက်ရေးပဲဖြစ်ပါတယ်သောတာရှင်ခင်ဗျာဤပညာတွေကိုအမိလိုက်တဲ့အခါမှာစကလုံးဝေါ်ဟာရတွေထဲမှာနှိမ့်ညွတ်နေတာထက်ခင်မီတဲ့ဆက်တွေကိုအသုံးပြုရဖို့လိုပါတယ်ပြည်သူအလုံးအရင်ဆုံးသိနာလဲဖို့ဆိုတာလည်းမဖြစ်နိုင်ပါဘူးပထမဆင့်အနေနဲ့နယ်ပယ်အသီးသီးရဲ့ကျွမ်းကျင်ပညာရှင်တွေကတည်တည်ကြကြဦးဆောင်မှုလိုပါတယ်ကဘာကြီးနဲ့ရင်းမောင်းတန်းနိုင်မဲ့လူလူဆိုင်ရာမူဝါဒတွေချမှတ်ဖို့လိုပါတယ်ဒီရောက်တော့အမှတ်တွေဆိုရင် Amazon Corporation ရုံးချုပ်လာရောက်ဖွင့်လှစ်ပါကိုညှင်းဆိုကြပါလေ။အဓိကကတော့ Amazon စီးပွားရေးလုပ်ငန်းဟာပြည်သူတွေအတွက်အလုပ်ကိုင်ခွင့်ကမ်းတွေမပေးနိုင်ပဲဆက်ရုပ်တွေကိုတုံးပြီးကုမ္ပဏီအကျိုးစီးပွားကိုပဲအများများရအောင်လုပ်တဲ့အတွက်ဖြစ်တာကြောင့်ဆိုပါလေ။ဒါကြောင့်လဲစင်းနှီးမြုံနှံမှုတွေလက်ခံတဲ့အခါမှာဤပညာနဲ့လူမှုမူဝါဒဟာလည်းဟန်ချက်ညီဖို့လိုပါတယ်။တော်လာရှင်မြန်မာပြည်သူတွေလည်းလက်တွေ့ကြတဲ့အလုပ်တွေကိုဥဆောင်လုပ်ကိုင်နိုင်မဲ့နိုင်ငံရေးကောင်းဆောင်တွေနဲ့စုံစည်းနိုင်ကြပါပြီလို့ဆန္ဒပြုလိုက်ပါရစေ။